IS Islamic အစုံရောက်ဂျန်ဖက်သမားတွေရဲ့တိုက်ခိုက်မှုဟာပြင်သစ်နိုင်ငံကိုစစ်ကျဉ်းညာလိုက်တာဖြစ်တယ်လို့ပြင်သစ်သမ္မတ François Hollande ကပြောကြားလိုက်တဲ့အချိန်မှာပဲဂျန်ဖက်သမားတွေရဲ့ရန်ကနေဝိုင်းဝန်းကာကွယ်ကြဖို့လူလူကြားမှာနှိုးကြားမှုတွေရှိနေတယ်လို့ပြင်သစ်ရောက်မြန်မာတွေက VOE ကိုပြောပါတယ် Paris မြို့မှာနေထိုင်နေကြတဲ့မြန်မာအချို့ကို Mac Engine နိုင်ငံဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
Paris မြို့မှာ IS အကြမ်းဖက်သမားတွေအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့နေရာတွေဟာတင်းတင်းလူငယ်တွေအသွားအလာအများဆုံးနေရာဖြစ်တယ်လို့ Paris မြို့မှာနေထိုင်နေတဲ့ကိုထွေးကပြောပါတယ်
။ဟိုဘောလုံးပွဲအကွင်းရှိတဲ့နေရာကိုတိုက်တာတော့ရှင်းတယ်လေ။အဲဒီမှာဖွန်ဆောက်လမ်းရှိနေတယ်။အဲဒီဘောလုံးပွဲကြည့်နေလို့တိုက်တယ်။ဆန်တဲ့နေရာတွေကအကုန်လုံးကဒီပြစ်တယ်လူငယ်လေးတွေပဲ။တိရှိုးတစ်ခုမှာပြတ်တစ်ခုမှာတိုက်လိုက်တာ။အဲဒီရက်ကွက်ကပြင်းတိရက်ကွက်ပြင်းတိချက်တိတွေပဲသွားတဲ့ရက်ကွက်။အဲဒီအဲ့နေရာကိုတနည်းကြီးတိုက်တယ
်။အကြမ်းဖက်တိုက်ခိုက်မှုကြီးအပြီးစနေနေ့ကလမ်းတွေပေါ်မှာလူအသွားလာနှေးပါခဲ့တယ်လို့လည်းကုထွေးကပြောပါတယ
်။လုံချုံရဲ့နေရာအနှံ့မှာပဲရဲတွေကချထားတယ်လေ။နောက်ကျွန်တော်တို့အခုကျွန်တော်မနေ့အလုပ်သွားတာပေါ့။မနေ့အလုပ်သွားတော့လူတွေကအရင်ရှင်းတယ်။အခုမနေ့ပိုင်းအလုပ်ကနေပြီးတော့ညနေပိုင်းအလုပ်ကူတော့လေလူကသိမ့်ရှိဘူး။အရေးပေါ်လုံချုံရဲ့အခြေအနေထုတ်ပြန်ထားတဲ့အခါကျတော့လူတွေကိုအိမ်ထဲမှာပဲနေခိုင်းတာလေ။အဲဒါကြောင့်မလို့
အကြမ်းဖက်တိုက်ခိုက်မှုတွေကခဏခဏဖြစ်နေတဲ့အပေါ်မှာအဲပြင်းထန်နိုင်ငံသားတွေပေါ့နော်။ကုထွေးတို့ဘယ်လိုယူဆလဲရှင်ဘယ်လိုမြင်လဲရှင်။
ပြင်သစ်ကလေကုရောပမှာဒီဂျူးတွေအများဆုံးခုံလုံးတဲ့နိုင်ငံလည်းဖြစ်တယ်။မွတ်စလင်တွေအများဆုံးနေတဲ့နိုင်ငံလည်းဖြစ်နေတယ်။အဲနောက်တစ်ခုကပြင်သစ်ကနိုင်ငံကနိုင်ငံတကာရေးရောဝင်ရောက်ဆုတ်ခတ်ကြတာကြောင့်ဒီလိုမျိုးတုံ့ပြန်မှုတွေကတော့ခံရတာ။နည်းနည်းတော့စိတ်ကျက်တာပေါ့။ကျွန်တော်အနေနဲ့ကနိုင်ငံသားတွေပဲဆိုတော့နေရထိုင်ရတော့နည်းနည်းကျက်တယ်အနေကျက်တယ
်။အခုလို IS စစ်သွေးကြွအဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရသူတွေကို Paris မြို့သူမြို့သားတွေကဝိုင်းဝန်းကူညီနေကြတဲ့အပြင်အကြမ်းဖက် NDA ကိုဝိုင်းဝန်းကာကွယ်ဖို့လဲနှိုးကြားမှုတွေရှိနေတယ်လို့ Paris မြို့က Science Po တက္ကသိုလ်မှာပညာသင်ကြားနေတဲ့ကိုအောင်ခန့်ကပြောပါတယ်
။ပြင်သစ်ကကြောက်လို့ရှိရင်ဒါရှုံးတယ်ဆိုဘူးကတော့မကြောက်ဘူးဆိုဘူးကတော့အဲ့လိုပဲပေါ့နော်။အပြင်တော့ကြောက်ကိုလှုပ်ချရှိရလှုပ်ချကူညီပေးကြဆိုဘူးကတော့အကုန်လုံးရှိပါတယ်။စိတ်ရောကတော့မနိုင်တော့တဲ့အကြည့်အောင်မှာသွေးလူရှင်တွေအများကြီးရောက်ကြပဲလို့ကျွန်တော်ကြားတယ်
။လူအသေးအပြောက်အများဆုံးဖြစ်ခဲ့တာကတော့ညဘက်လူစီကားတဲ့နေရာဖြစ်တဲ့ဘာဒကလန်ဂီတဖြောပြပွဲခန့်မှတွေမှာဖြစ်ပါတယ်။အဲ့ဒီမှာဖြစ်ခဲ့တဲ့အခြေအနေတွေကိုမနီမွေမွေမှာနေထိုင်တဲ့ကိုအောင်ခန့်ကအခုလိုပြောပြပါတယ်
။ဒီကွာဟိုပါပေါ့နော်ည7နာရီလောက်ကျစရပေါ့။အဲ့မှာလူတွေကအထဲမှာအဲ့ကျင်းပရဲ့အခန်းကလူအယောက်900လောက်စတယ်ခင်ဗျာ။အရှင်တဲ့လူတွေကပြန်တော့တာပေါ့နော်။အဲ့မှာလူ4ယောက်လောက်ဝင်လာတယ်တဲ့။ဟိုက AK-47 နဲ့အကုန်ဝင်လာတာတဲ့။ဘာမှလည်းစကားလည်းမပြောဘူး။ဟိုရာဟစ်တာလည်းဘာမှမကြားဘူး။ just ဒီတိုင်းပဲပြစ်ချလိုက်တာပဲလို့ကျွန်တော်ကြားတယ်။ဟိုတချို့လူတွေဆိုလို့ရှိရင်အဲမှာပိတ်မိဘူးကတော့ထွက်တော့ထွက်လို့မရဘူးတဲ့။ဘာလို့လဲဆိုတော့လူအသေးများများလို့တကားပေါက်ကိုတော့မရောက်နိုင်ဘူးဆိုပေါ်တော့အဲမှာခဏပုန်းနေရတယ်တဲ့။နောက်ရဲတွေကချက်ချင်းဝင်လာတော့ရဲတွေကိုလည်းတတ်ပြစ်တယ်လို့ကျွန်တော်ကြားတယ်
။လွန်ခဲ့တဲ့10လလောက်ကလည်းပြင်သစ်နိုင်ငံမှာ Charlie Hebdo မဂ္ဂဇင်းတိုက်အပါအဝင်ဂျူးလူမျိုးပိုင်ကုံစုံဆိုင်တစ်ခုမှလည်းအခုလိုမျိုးအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာပါ။ပြင်သစ်နိုင်ငံဟာလူခွေရေးကိုရှည်တန်းတင်တဲ့နိုင်ငံတစ်နိုင်ငံဖြစ်တာကြောင့်အကြမ်းဖက်သမားတွေကဒီအပေါ်မှာအတုံးချနေတာဖြစ်တယ်လို့လဲဝေဖန်ပြောဆိုမှုတွေရှိနေတာပါအခုလိုထိတ်လန့်စရာအခြေအနေတွေရှိနေပေမဲ့လဲ Paris မြို့သူမြို့သားတွေကတော့အကြမ်းဖက်သမားတွေရဲ့လုပ်ရက်ကိုသူတို့အနေနဲ့ကြောက်ရွံ့သွားမှာမဟုတ်ဘူးလို့ပြောကြပါတယ်ရှင့်